င်္ဂလာပါခင်ဗျာအင်္ဂါညတိုက်ရိုက်လည်အစီအစဉ်ကနေကြိုဆိုပါရစေ2018ခုနှစ်သစ်ဆက်စပ်ခြင်းပါပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကငြိမ်းချမ်းရေးစကားဝိုင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နှင့်လူငယ်များစကားဝိုင်းဆိုတဲ့စကားဝိုင်းတစ်ခုနဲ့နှစ်သစ်ကိုစာဖွင့်လိုက်ပါတယ်အဓိကကတော့ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဒေါက်တာဆန်းစုကြည်နဲ့လူငယ်တွေပြောဆိုဆွေးနွေးကြတဲ့စကားဝိုင်းအဖြစ်ရည်ရွယ်ပြီးတော့လုပ်ကြတာပါဆိုတော့ဒါကိုကြည့်မယ်ဆိုရင်ဒီ2018ခုဟာလက်ရှိအစိုးရအတွက်ငြိမ်းချမ်းရေးကိစ္စသည်အဓိကအထာဆုံးဦးစားပေးကိစ္စတစ်ခုအနေနဲ့ဆက်လုပ်သွားမယ့်အခြေလက္ခဏာဖြစ်မြင်လို့ရပါတယ်ပြီးခဲ့တဲ့6လကျော်တက်တန်းအတွင်းမှာလည်းဒီငြိမ်းချမ်းကိစ္စကအဓိကကိစ္စကြီးတစ်ခုအနေနဲ့တိုင်တွယ်ဆောင်ရွက်ခဲ့တယ်ဆိုတာကျွန်တော်တို့သောတာရှင်တွေလည်းသိပြီးသားပါဆိုတော့ဒီ2018ခုနှစ်မှာဒီငြိမ်းချမ်းရေးကိစ္စကိုအဓိကဦးစားပေးအနေနဲ့ဆက်လုပ်သွားမယ်ဆိုရင်2018ခုနှစ်မှာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာတနည်းအားဖြင့်တနတ်တန်တွေတိတ်စစ်ပွဲတွေရက်ပြီးတော့ငြိမ်းချမ်းနိုင်မဲ့အလားအလာအခြေအနေဘယ်လောက်ထိဖြစ်လာနိုင်ပါသလဲဒါကိုကျွန်တော်တို့အဓိကဆွေးနွေးကြဖို့ပါပင်တိုင်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူနှူးဦးထဲမှာဒူးကတော့ပအိုးအမျိုးသားလူမျိုးရေးအဖွဲ့ PNLO ရဲ့နာယကဦးခွန်ဦးကဖြစ်ပါတယ်ဦးခွန်ဦးကရောရဲ့ PNLO အဖွဲ့ဟာတနိုင်ငံလုံးအပြစ်ခတ်ရေးစည်းရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်နောက်ဒူးကတော့တော်ရရှင်တို့နဲ့မစိမ့်တဲ့မြန်မာနိုင်ငံရေးလေလာတုံးတက်သူဒေါက်တာရံမျိုးသိမ့်ပါအားလုံးကိုကျေးဇူးပါတယ်ခင်ဗျာစီစဉ်မှာပါဝင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ဆရာတို့နူးရဲ့သဘောထားကိုရင်ဆုံးမေးချင်ပါတယ်ဦးခွန်ဟုတ်ကဒေါက်ဆန်းစုကြည်ကလူငယ်ရင်းနဲ့ငြိမ်းချမ်းရေးစကားဝိုင်းဆိုပြီးစဖွင့်လိုက်တာဒီနေ့ဟာဒီအစိုးရအတွက်ငြိမ်းချမ်းရေးအဓိကဦးစားပေးမယ်လို့ပြတဲ့လက္ခဏာလို့နားလည်လို့ရပါသလားဦးခွန်ဟုတ်က
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအစိုးရကတော့ဒီမနစ်ကအာဏာရလာတဲ့ကိုကငြိမ်းချမ်းရေးကိုဦးစားပေးလာပါတယ်သို့တော်လည်းပဲလိုအပ်တဲ့infrastructure တွေပေါ့ဒီစုဖွဲ့မှုတွေကမပြီးမပြည့်စုံတဲ့အတွက်လွန်ခဲ့တဲ့နှစ်6လလောက်မှာကတော့ငြိမ်းချမ်းရေးကိုဖြည်းဖြည်းရောက်ရောက်နဲ့တကယ်ဒီပေါပေါမြောင်မြောက်တော့မဆောင်ရွက်နိုင်ပဲနဲ့အစပြိုးနိုင်တာတော့တွေ့ရတယ်သို့တော့2019မှာကြတော့ကျွန်တော်တို့ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့စုဖွဲ့မှုတွေလူဝင်အားတွေအဖောက်အုံတွေကျွန်တော်တို့ဒီနည်းပညာအထောက်အကူတွေဒီအပြည့်အဝရရှိလာနိုင်မယ်ဆိုရင်2019ကတော့ဒီအစိုးရရဲ့ဦးစားပေးမူဝါဒအရဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ကတော့ဒီအောင်မြင်ပေါင်းရောက်လာမယ်လို့တော့ကျွန်တော်ယုံကြည်တယ်ခင်ဗျာ
ဟုတ်ပါပြီခင်ဗျာဦးစားပေးတို့သဘောထားတော့ဟုတ်ပါပြီကျွန်တော်တို့လက်ရှိမှာသွားနေတဲ့လုံနီးလုံဟန်ကရောလမ်းတက်ရဲ့လားဆိုတာကျွန်တော်တို့ခဏနေဆွေးနွေးကြရအောင်ပါဆိုတော့ဒေါက်တာရမျိုးသိန်းကရောဒီလိုငြိမ်းချမ်းရေးစကားဝိုင်းလုပ်လိုက်တာဒီငြိမ်းချမ်းရေးကတော့အဓိကပဲဟေးဒီနှစ်မှာငြိမ်းချမ်းရေးကိစ္စငါတို့အဓိကလုပ်သွားမယ်လို့ပြလိုက်တယ်လို့ယူဆပါသလား
အဲကျွန်တော်အမြင်ကတော့ပေါ့လေဒါဒေါက်ဆန်းစုကြည်ဒီအစိုးရအဖွဲ့စတက်လာတဲ့အချိန်ကစပြီးတော့ဒီပြည်ရင်းငြိမ်းချမ်းရေးကိုသူကရှေ့တန်းတင်ပြီးတော့ပြောလာတာကိုတွေ့ရပါတယ်အဲ့တော့ဒါပေမဲ့ကျွန်တော်တို့တိုင်းပြည်ရဲ့အကြက်တဲမှာကျွန်တော်တို့ဟာပြည်ရင်းငြိမ်းချမ်းရေးပြဿနာကိုပဲနော်တီးခြားခွဲပြီးတော့ဖြေရှင်းဖို့ဆိုတာခက်တယ်လို့ကျွန်တော်ကမြင်ပါတယ်အဲ့တော့ပြည်ရင်းငြိမ်းချမ်းရေးပြဿနာကိုကျွန်တော်တို့ချင်းကပ်မယ်ဆိုရင်လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအကြက်တဲကိုလည်းကျွန်တော်တို့မျက်ကွယ်ပြုထားလို့မရနိုင်ဘူးလို့ကျွန်တော်ကသုံးသပ်ပါတယ
်
။အဲနောက်ပြီးတော့လက်ရှိပေါ့လေ2019နှစ်ဦးမှာလုပ်တဲ့ဒီငင်းငင်းကြီးဆွေးနွေးဟိုဒီငင်းငင်းကြီးစကားဝိုင်းမှာအဓိကပေါ့လေလူငယ်တွေနဲ့ပြောတယ်ဆိုတာကိုကျွန်တော်ကတော့သဘောကျပါတယ်။အားလည်းအားရပါတယ်။သို့တော်လည်းပဲတကယ်လိုအပ်နေတာကကျွန်တော်တို့တိုင်းပြည်မှာနော်နိုင်ငံတော်တိုင်းပြည်ငံပုတ်ကိုထောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကအဆုံးဖြတ်ပင်းနိုင်တဲ့ခေါင်းဆောင်တွေကြားမှာဖြစ်ရောက်အလုံးဖြစ်တဲ့နိုင်ငံရေးပြည်ဆောင်ဆွေးနွေးပွဲတွေကတကယ်လိုအပ်နေတာပါတကယ်လို့2018ခုနှစ်အတွင်းမှာအဲ့ဒီလိုဆွေးနွေးပွဲတွေပေါ်လာတယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာ2018ခုနှစ်အတွင်းမှာပိုပြီးကောင်းလာမယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ်
ဟုတ်ကဲ့ဒီဆွေးနွေးပွဲနဲ့နှစ်သစ်ကိုဖွင့်လိုက်တာကတော့ငြိမ်းချမ်းရေးကိုအဓိကဦးစားပေးနေဦးစားပေးနေနဲ့လုပ်မယ်လို့ပြလိုက်တယ်ဆိုတော့ဒေါက်တာရမျိုးသိန်းလက်ခံတယ်မလား
အဲ့ဒီလိုအရင်ရောင်တော့တွေ့ရပါတယ်ဗျ
ဟုတ်ကဲ့ဆိုတော့ဥက္ကဋ္ဌကဦးစားပေးလုပ်လဲလုပ်ခဲ့တယ်ဆက်လက်လုပ်သွားမယ်ဒါပေမဲ့လက်ရှိသွားနေတဲ့အပြစ်ခတ်ရစေးရရဖို့စစ်ပွဲတွေရပ်ဖို့ငြိမ်းချမ်းရဖို့လက်ရှိသွားနေတဲ့အစိုးရရဲ့လုံနီးလုံဟန်ကတော်တက်မှန်ကန်တဲ့အခြေအနေမှာရှိပါရဲ့လားခင်ဗျ
ာအခုအချိန်ထိကတော့ကျွန်တော်တို့ကအလုံရင်းပင်ပင်ရင်းလုပ်ကြတဲ့သဘောမျိုးတွေ့ရတယ်ကအရှင်းချင်းပြောရင်တော့ဒီရှင်းတကယ်တော့ဗမာကြီးဦးသိန်းစိန်နဲ့ Chief Negotiator ဦးအောင်မင်းတို့ခက်ကအတူအကျုံအဟောင်းတွေကိုတချို့ပြန်ပြီးတော့ဟိုမတုံးဖြစ်တာပေါ့ဗျာမတုံးဖြစ်တာကတခါတလေကြတော့ဒီအစိုးရအစ်မဒီ တွေ့ကြုံအပစ်ကိုပြန်လဲပင်ယူရသလိုဖြစ်နေတယ်အဲ့ဒါလည်းပဲနည်းနည်းတော့ဟိုအချိန်ယူရတဲ့သဘောပေါ့ဗျာနည်းနည်းနောက်ကျတဲ့သဘောပေါ့တော်တော်လည်းပဲတသားတသားနဲ့တော့ကြည်ကြည်လေးလေးဖြစ်လာတဲ့သဘောတော့ရှိတယ
်ဟုတ်ကဲ့ဥက္ကောကကျွန်တော်ဖြတ်မိလိုက်ပြစီဟုတ်ဥက္ကောကကျွန်တော်ဖြတ်မိဥက္ကောကကျွန်တော်ဖြတ်မိလိုက်ပြစီအရင်ဆိုလက်ထက်ကလုခွေတဲ့ဟာတွေကိုဘာဖြစ်လို့ဆက်မလုပ်တာလဲခင်ဗျာဘာဖြစ်လို့လဲဘာအကြောင်းကြောင့်လဲဘာအကြောင်းပြချက်ပြလဲ
ဆက်မလုပ်တာတော့မဟုတ်ဘူးအတိအကျဒီ NCA စာချုပ်ရဲ့ပြဋ္ဌာန်းချက်တွေကိုတော့ဆက်လုပ်တာတွေ့ရတယ်သို့တော်လည်းပဲအရင်ဆိုရကရထားတဲ့အတုအကျုံဒီကျွန်တော်တို့ယုံကြည်မှုတည်ဆောက်တဲ့နေရာမှာနောက်တော့ပြဿနာကိုဖြေရှင်းတဲ့နေရာမှာဒီဟိုကတိကျကျနဲ့ပေါ့ဗျာအချိန်မကုံဝဲနဲ့လုတ်တဲ့လုတ်ခဲ့တဲ့အတွေ့အကျုံတွေကိုတော့နည်းနည်းလေးတော့ဒီအထောက်ကူဖြစ်အောင်ပေါ့တင်ကမယူပြီးတော့ခြေလုပ်ငန်းတွေမှာကိုယ်လုပ်ငန်းတွေမှာအဲ့ဒီအတွေ့အကျုံတွေကိုသုံးသင့်တယ်လို့တော့ကျွန်တော်ကအဲ့ဒါလိုမြင်တာပေါ့အခုကျတော့အဲ့ဒီအတွေ့အကျုံတွေကိုလုံးဝဟိုယူမသုံးသလိုဖြစ်သွားတဲ့ခါကျတော့အတွေ့အကျုံအဖြစ်တွေမှာပို့ပြီးတော့အချိန်ယူရတဲ့သဘောမျိုးဖြစ်တာပေါ့ဗျာ
ဟုတ်ကဲ့ခင်ဗျဆိုတော့ဒေါ်တော်ရံမျိုးသိန်းကရောလက်ရှိသွားနေတဲ့လုံနီလုံဟန်ကအဖြစ်ခက်ရက်ဖို့စစ်ပွဲရက်ဖို့တနတ်တန်တိတ်ဖို့တော်တဲ့မှန်ကန်တဲ့လုံနီလုံဟန်လို့ဒေါ်တော်ရံမျိုးသိန်းယူဆပါသလား
အဲကျွန်တော်ကတော့လက်ရှိတွားနေတဲ့ငင်းငင်းကြီးလုပ်ငန်းရှင်ကအဲပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။အဲဥပမာအဖြစ်ပြမယ်ဆိုရင်ကျွန်တော်တို့အဲဒီလက်ရှိအစိုးရလက်ထက်မှာပြည်တော်စုငင်းငင်းကြီးညီလာခံတစ်ချိန်လုပ်ခဲ့တယ်။နောက်လာမယ့်ဖေဖော်ဝါရီလမှာဒုတိယတစ်ချိန်ဒါပြည်တော်စုငင်းငင်းကြီးညီလာခံလုပ်တော့မယ်။အဲတော့ပထမတစ်ချိန်လုပ်ခဲ့တဲ့ပြည်တော်စုငင်းငင်းကြီးညီလာခံကလည်းခုနပြောသလိုအကျိတ်နဲ့ဆွေးနွေးတဲ့သဘောမျိုးလည်းမတက်ရောက်ဘူး။နောက်ပြီးတော့ဆုံးဖြတ်ချက်လည်းမချနိုင်ဘူး။ဘုံသဘောတူညီချက်ကိုလည်းမရနိုင်ဘူး။အဲ့တော့ကျွန်တော်ဆိုလိုချင်တဲ့သဘောကလာမယ့်နော်ဒီငင်းငင်းညီလာခံမတိုင်ခင်မှာနော်ဟိုနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းဆိုတာကိုကျွန်တော်တို့ကနော်တတ်မှတ်နိုင်ရမယ်လို့ကျွန်တော်မြင်တယ်။အဲ့ဒီမူပေါင်းပေါ်မှာမူတည်ပြီးတော့မှကိုယ်စလဲကိုဘယ်လိုတတ်မှတ်မယ်ကိုယ်စလဲဘယ်လိုရွေးချယ်မယ်နောက်ပြီးတော့ဘယ်လိုအဆုံးဖြတ်ချက်တွေချမယ်ဆိုတာမျိုးကမူပေါင်းမှာတတ်မှတ်ထားနိုင်မှဒါကညီလာခံပုံပြပြင်မယ်လို့ကျွန်တော်ကမြင်တယ်။ဒါပေမဲ့လက်ရှိအခြေအနေကြီးကျွန်တော်လေ့လာမိသလောက်မှာနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကအခုချိန်ထိဟိုတရားဝင်ထုတ်ပြန်နိုင်သေးတာမတွေ့ရဘူး။အဲနောက်တစ်ခုကဘာလဲဆိုတော့ NCA ထဲမှာဟိုသူကတိတိကျကျဖော်ပြထားတာကနော်အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုပုံစံဖြစ်ရမယ်လို့အတိအကျဖော်ပြထားတယ်။အဲ့ဒီအခါကျတော့နာမည့်ဆွေးနွေးပွဲတွေဘလောက်ပဲလုံးလုံးအားလုံးပါဝင်တဲ့ပုံစံမဖြစ်ဘူးဆိုရင်ကျွန်တော်အမြင်အားဖြင့် NCA မှာဖော်ပြထားတဲ့မူနဲ့လေမညီဘူးလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်ဗျ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တို့စီကိုအီးမေးလ်နဲ့ပို့ပြီးတော့ဆွေးနွေးထားတဲ့ဒေါက်တာရှင်တူရဲ့အီးမေးလ်ကျွန်တော်အရင်ဆုံးဖတ်ပြခြင်းပါတယ်။သူထောက်ပြထားတဲ့အချက်ကကျွန်တော်စိတ်ဝင်စားတဲ့အချက်ဖြစ်လို့ပါ။သူကကချင်ပြည်နယ်မြစ်ကြီးနားမြို့ကလီဘာစီဆိုတဲ့ဒေါက်တာရှင်ပါ။မြမပြည်ကြီးကိုတနက်တန်တိတ်ပြီးတကယ်ငြင်းချမ်းခြင်းရင်တိုင်းရင်းသားတွေကိုအတင်းကျပ်လက်မှတ်မထိုးခိုင်းပါနဲ့လို့ပြောခြင်းပါတယ်။လက်မှတ်ရေးထိုးလိုက်ကြပြီးပဲထားလိုက်အောင်ငြင်းချမ်းရရပြီးတနက်တန်တကယ်ပဲတိတ်သွားနိုင်မလားဆိုတာမြမကောင်းဆောင်ကြီးတွေတတိရောထားမိကြမလားဆင်ရောစဉ်းစားမိကြလားလို့ပြောခြင်းပါတယ်။တကယ်ငင်းချမ်းရပြီတနတ်တန်တွေတိတ်ချင်ရင်တော့လက်မှတ်ရေးထိုးဖို့တဲ့တနတ်တန်တွေနဲ့တက်တနာတွေဖြစ်လာရခြင်းအကြောင်းရင်းကိုစစ်ဘိုလ်ချုပ်ကြီးများနဲ့အမိခံအစိုးရများအရင်ဆုံးဖြည့်ရှင်းသင့်တယ်လို့မြင်ပါတယ်တဲ့ဒီပါစီဆိုတဲ့တော်တော်ရှင်ဆွေးနွေးထားတာပါဆိုတော့ဥက္ကဋ္ဌကခင်ဗျာဒီ NCA ကိုလက်မှတ်ထိုးဖို့အတွက်လက်ရှိအစိုးရကတွန်းအားပေးပြီးတော့လုပ်နေတာကျွန်တော်တို့ကြားနေတွေ့နေရပါတယ်ဆိုတော့ဒီအချက်ကဟာလာရှင်းဆက်သွားဖို့အရာမှာတန့်နေတဲ့အချက်တစ်ခုအနေနဲ့လည်းပဲတွေ့နေရပါတယ်ဆိုဒီအချက်ကိုဘယ်လိုမျိုးဖြေရှင်းမလဲဦးကိုကနီလန်ရောနှိစက်ပါဘူးလား
ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့ကျွန်တော်တို့2017ပေါ့ဗျာသမ္မတယူဥပဒေလက်ထက်တည်းကဒီလုပ်ငန်းထဲမှာထက်တဲ့ဝင်ပါလာတဲ့ခါကျတော့ဒီအပြစ်ခတ်ရဆဲရေးနိုင်ငံရေးအရာတိဆုံဆွေးနွေးရေးကနေပြီးတော့ကျွန်တော်တို့ဖက်တဲ့ပြည်တော်စုတည်ဆောက်ရေးဆိုတဲ့လုပ်ငန်းစဉ်ကကျွန်တော်တို့အားလုံးမှာပုံသဘောထားရှိပါတယ်ရှိတဲ့အပေါ်မှာဒီဘုံတဘောတာလုပ်ငန်းစဉ်ပေါ်မှာပြည်ခရက်ဆဲရေးကတော့ပထမအဆင့်ဖောင်ဒေးရှင်းဖြစ်တာပါဗျာသို့တော်လည်းပဲဒီပြည်ခရက်ဆဲရေးကနေနိုင်ငံရေးဆွေးနွေးပွဲဆက်လက်သွားမယ်ဆိုတဲ့အချက်ကတော့ဘယ်သူမှမငင်းပါဘူးသို့တော်ပြည်ခရက်ဆဲရေးမှာပါဝင်ပြီးတော့စာချုပ်စာသားပြုစုရေးပါတော့ပါခဲ့တဲ့ခေါင်းဆောင်တွေကဒီပြည်ခရက်ဆဲရေးနေ့တစ်ဆင့်ဟာလာဆက်သွားမယ်နိုင်ငံရေးဆွေးနွေးပွဲတက်ကိုပါမလာတာတော့စိတ်မကောင်းကြပါဘော့သို့တော်ဒီနေရာမှာဒီအပြစ်ကရက်ဆဲရေးကိုအပြင်းကျထိုးခိုင်းတယ်တို့ဒီမဟုတ်မထိုးဖြစ်အောင်လုပ်တယ်ဆိုတဲ့ဟာတော့စဉ်းစားသင့်တယ်ဗျ တချို့ကရိုးရိုးလူပိုင်းအမြင်ကြည့်ရင်တော့အာထိုးအစိုးရကထိုးခိုင်းတယ်လို့မြင်တယ်ဟုတ်လားတော်လားတစ်ဖက်ကလည်းကျွန်တော်တို့ဒီကြကြပုံသတ်လို့ရှိရင်အာစုတချို့ကမထိုးဖြစ်အောင်မထိုးဖြစ်အောင်တမင်တကာကိုလှုံ့ဆော်တာမျိုးလည်းရှိတယ်ကအဲ့ဒါလို့လှုံ့ဆော်တာဘာကြောင့်လဲဆိုတော့ဒီပြဿနာတွေကတော့ရှိမြဲရှိနေမှာပဲနိုင်ငံရေးပြဿနာတော့ရှိနေမယ်ဟုတ်လားပြိပခတွေတော့ရှိနေမယ်ဒါတွေကိုဖြေရှင်းဖို့အတွက်ကနိုင်ငံရေးဆွေးနွေးပွဲမှာမှသွားလို့ရမယ်ဆိုတော့နိုင်ငံရေးဆွေးနွေးပွဲသွားနိုင်အောင်ကကျွန်တော်တို့ဒီအပြစ်ခရစဲကြီးကိုဖျက်မှာ哦
ဟုတ်ကဲ့
ဒါကြောင့်ဒီနိုင်ငံရေးဆွေးနွေးပွဲကိုမရောက်အောင်တချို့အဖွဲ့တွေကမရောက်နိုင်အောင်ဆိုပြီးတော့တစ်ဖက်လှည့်နဲ့တစ်ဖက်လှည့်နဲ့အာဒီလှုပ်ဆောင်တာတွေရှိတယ်ကြအဲ့ဒါကိုကျွန်တော်သတိပြုဖို့တော့လိုတာပေါ့ဗျာ
ဟုတ်ကဲ့ဆိုတော့ရှေ့မတူးနိုင်အောင်တက်နေတဲ့နေရာမှာတော့အနောက်ဆက်အဓာစီရှိနေတာတော့ဒါတေချာပေါ့ပဲပေါ့ခင်ဗျာတော့ဘယ်ချက်မှရှိနေတယ်လဲဘသူတွေကရှိနေတယ်လဲဘလူကြောင့်ရှိနေတယ်လဲဘာတွေနှောက်နေတယ်လဲဒါတွေကတော့ပေါ်ထုတ်ပြီးတော့ရှင်းပြရမယ်ဟာလို့ကျွန်တော်ဒီလိုပဲနားလဲပါတယ်ပြောလွယ်ပါတယ်ဒါကလည်းလုခတ်တဲ့ကိစ္စတွေလည်းဖြစ်တယ်ဆိုတော့ကျွန်တော်ကိုယ်တိုင်လည်းပြန်မှတ်ပြပါတယ်ကျွန်တော်ဒိုင်းဆွေးနွေးမှာတော်တော်ရှင်တူကိုဖိတ်ခေါ်ပါရစေတရဲမျိုးကဥလာမြင့်ဟုတ်ကဲ့ဦးလာမြင့်2018ခုနှစ်နဲ့ငင်းချိုင်းအလားအလာဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟို NLD သူ့အနေနဲ့ဟိုရင်းနေအသေးရေဒီငင်းချိုင်းရကျင်တဲ့ခဏနဲ့ဒီကျိုးခင်ရလို့ကျွန်တော်တော့ယုံကြည်ပါတယ်ဟိုတို့တော့ကျွန်တော်လူမျိုးလုံးအပိုင်းလေးဟိုနည်းနည်းဖြည့်ဆွတ်ပြီးတော့ကျွန်တော်ဆွေးနွေးလိုပါတယ်ငင်းချိုင်းလို့ပြောတဲ့ခါမှာကျွန်တော်တို့ကလူလူတရားလုံးငင်းချိုင်းလားဒါမှမဟုတ်ဒီပစုငင်းချိုင်းလားဆိုပြီးတော့ပထမဆုံးနည်းနည်းခွဲခြားတတ်မှတ်ဖို့လိုမယ်လို့ထင်ပါတယ်ဒီပြင်းလုံးကကျွန်တော်တို့တတ်မလို့ဆိုကလက်ထက်တုန်းကပြင်းကြီးနဲ့ဆွေးပြီးတော့ပြင်းကောင်းကောင်းဘုံများပြောတာရှိဘူးပါလေ။ခင်ဗျားတို့လည်းပဲသဘုံမဲ။ကျွန်တော်လည်းသဘုံမဲလို့သူပြောဦးတယ်။ကျွန်တော်အဲ့လိုပြောတယ်လို့ကြားဦးတာပေါ့နော်။အဲ့တော့အခုအချိန်ကြီးကပြောင်းလဲသွားပြီလေ။အခုကကျွန်တော်တို့ဒီသေးဆိုကရုပ်ောက်ပွဲနဲ့တက်လာဖြစ်သွားတယ်။အဲ့ဒီတော့အခုကဒီနိုင်ငံရေးပြဿနာကျွန်တော်တို့အခုဟလာဒီနယ်ဒီမှာရှိတဲ့ဝါတော့ဒီနဲ့အစ်ပြင်းနေနဲ့ငင်းငယ်လို့မှလားဒါမှမဟုတ်ပြည်နယ်ကလူလူတွေနဲ့ဟလာငင်းငယ်လို့မှလားအဲ့ဒီပြဿနာလို့ပဲကျွန်တော်မြင်ပါတယ်ဒါကြောင့်မို့လို့အဲ့ဒီအခြေခံစက်မစက်ကိုကျွန်တော်တို့ဒီကြဆုံးဖြတ်ပြီးတဲ့ခါကျတော့ပြည်နယ်စစ်တရင်တွေအင်အားကိုကျွန်တော်တို့ထိန်းချုပ်ချိုးနှိမ်ပြီးတော့တစ်ဖက်မှာလည်းဒေသပြည်နယ်လူလူတွေရဲ့အကျိုးစီးပွားပေါ့နော
်ဟုတ်ကဲ့
အခုကျွန်တော်တို့ဖွဲ့စည်းပုံဥပဒေမှာကြားထန်ထားတဲ့လုပ်ပိုင်ခွင့်ဥပဒေတွေကိုဒီဥပဒေတွေအဖြစ်ကြောင်းပြီးတော့ပြင်သုံးဖို့လိုပါတယ
်။ဟုတ်ကဲ့
အဲ့ဒီမှာလိုအပ်နေလို့ရှိရင်ထပ်ပြီးတော့ကျွန်တော်တို့ဥပဒေတွေထပ်ပြီးတော့ကြားထန်ပြီးတော့ကျွန်တော်တို့ပြင်သုံးဖို့လိုပါတယ်။အဲ့ဒီအတိုင်းသာကျွန်တော်တို့ရေရေဝုံဝင်ပြင်သုံးပါလို့ကျွန်တော်ကတော့အကြံပြုလိုပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ပါဦးလားမြင်ကျေးဇူးများတင်ပါတယ်ဆွေးနွေးချက်အတွက်ကျွန်တော်တို့Facebook ကနေပြီးတော့တော်ရရှင်တချို့မှတ်ချက်ပေးဆွေးနွေးထားတာတချို့ရှိပါသေးတယ်။အဲ့ထက်ကအခုတော်ရရှင်နှစ်ယောက်ရဲ့မှတ်ချက်တစ်ခုကိုလက်လောက်ကဖတ်ပြပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ရိုးရိုးလေးမြင်ကြည့်တာပါ။ဘသူတွေငင်းချမ်းရေးကိုလိုလားတာလဲ။ပထမဆုံးရွေးချယ်ဖော်ထုတ်ကြည့်မယ်ဆိုရင်ဒီထက်ကထပ်ပြီးတော့ဘသူတွေကဟန်ပြတက်တက်လောက်တာလဲ။ကို့အချိုးချဖို့အတွက်လားဒါမှမဟုတ်တကယ်စိတ်ရင်အမှန်နဲ့ငင်းရရေးအတွက်လားစီစစ်ပြီးတော့ထုတ်ပြရမယ်။နောက်ဆုံးတကယ်ငင်းချမ်းရေးလိုလားသူတွေစုစည်းမိသွားပြီဆိုရင်အကောင့်ထည့်ဖို့ဆောင်ရွက်ဖို့လွယ်ကူသွားပါပြီတဲ့။နောက်တူရေးထားတာကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များအနေနဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုအလင်းစလုံးလက်မှတ်မထိုးကြဖို့ဒေါအောင်ဆန်းစုကြည်ပြောခဲ့ပါတယ်တဲ့ရှင်
။ဟုတ်ကဲ့ပါ။နောက်လာရင်ကျေးဇူးအများကြီးတင်ပါတယ်ဒါကျွန်တော်တို့ Facebook မှာဆွေးနွေးထားတဲ့သတင်းရှင်တွေရဲ့ဆွေးနွေးချက်တွေကိုကျွန်တော်ဖတ်ပြတာပါ။ဆိုတော့တော်ရရင်မျိုးသိရင်ခုနကဥက္ကဋ္ဌကပြောထားတဲ့အထက်မှာဟလာတစ်ဖက်က NCA ကိုလက်မှတ်ထိုးဖို့တိုက်တွန်းနေတယ်လို့တစ်ဖက်ကလည်းပဲလက်မှတ်မထိုးပြအောင်ဆိုပြီးတော့လုပ်နေတာရှိတယ်ဆိုတော့ထိုးအပြင်ပြောမယ်ဆိုတာနှောက်နေတဲ့အင်အားစုရှိတယ်ပေါ့နော်ဆိုတော့ရံမျိုးသိအဲ့ဒီပုံမှာဘယ်လိုသဘောရလဲ
အဲကျွန်တော်တော့ဒီလက်ရှိအစိုးရအနေနဲ့လည်းဒါအတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုဒါ NCA ထိုးဖို့အတွက်အဲဇက်တိုက်ကိုတိုက်တွန်းနေတာကျွန်တော်လည်းတွေ့ရတယ်လေဒါနဲ့ကျွန်တော်အမြင်အားဖြင့်ဟိုဘလို့အခြေအနေမှာပဲဖြစ်ဖြစ်ကျွန်တော်တို့ဟိုအဟန့်အတားတွေအခက်အခဲတွေအတားအဆီးတွေကတော့ကြုံတွေ့ရမှာပဲလို့ကျွန်တော်ကတော့မြင်နေအဲ့ဒီလိုအခြေအနေမှာကျွန်တော်အမြင်အားဖြင့်เนาะတကယ်တမ်းကျွန်တော်တို့တိုက်နေတယ်ဆိုတာကျွန်တော်တို့နိုင်ငံသားအချင်းချင်းပဲတိုက်နေကြတာအဲ့ဒီအခါကျတော့ကျွန်တော်တို့နိုင်ငံသားအချင်းချင်းကြားထဲမှာเนาะစပွဲဝိုင်းမှာထိုင်ပြီးတော့မျက်နှာစုံကြီးเนาะအကျိတ်နဲ့ဆွေးနွေးအဖြေရှာမယ်ဆိုရင်ဘလို့အစိမ်ခေါ်မှုပဲဖြစ်ဖြစ်ဘလို့ဟန်တားမှုပဲဖြစ်ဖြစ်ကျွန်တော်ကတော့ကြော်ဖြတ်နိုင်မယ်လို့ကျွန်တော်ယုံကြည်တယ်အဲ့ဒီအခါကျကျွန်တော်ဆိုလိုချင်တဲ့သဘောကကျွန်တော်တို့နိုင်ငံရဲ့တမိုင်းမှာပြန်ကြည့်လိုက်ရင်เนาะပြည်တွင်းစစ်စတဲ့အချိန်ကနေစပြီးဒီနေ့ဒီအချိန်ထိเนาะ နိုင်ငံကောင်းဆောင်နေတမတော်ကောင်းဆောင်နေနဲ့ဒီတိုင်းနာလက်နက်ကိုင်ဖွဲ့စည်းကောင်းဆောင်နေတိုင်းနာကောင်းဆောင်နေကြားမှာနိုင်ငံရေးသဘောတူညီချက်တစ်ခုရဖို့အတွက်မျက်နှာဆောင်ကြီးအကျိတ်နဲ့ဆွေးနွေးခဲ့တယ်ဆိုတာတခါမှကျွန်တော်တို့မကြားဘူးအဲဒီခါကျတော့ကျွန်တော်အမြင်အဖြစ်အဲဒီလိုဆွေးနွေးပွဲမျိုးတွေအတက်ဝင်လာမှကျွန်တော်တို့နိုင်ငံရဲ့အပြစ်ခတ်ရစေရည်ညံ့ရည်လုပ်ငန်းစဉ်အ แต่ยังไม่เล่นอะไรเพื่อสิดีเราแต่ยังไม่เล่นอะไรเพื่อสิกองทัพนี้จันทร์รู้ว่าเสบียงนี่รู้ต้องรู้ไล่เมื่อสู้ยังแต่จันทร์รู้ตัวนี้เดียวมีตาเปลี่ยนเลยยิ่งจะเสียเนี่ยจงจีนรู้ที่สูงยิ่งงานสิ่งอ่ะจีเจที่ใกล้สิ่งไหนเนี่ยรู้จันทร์ว่าเนี่ยว่าเล่นอะไรกันท่าเนี่ยรู้ได้ไหมเสบียงรู้จมูกนี่เดียวรู้ได้สิ่งของสิ่งตัวต่อเลยเป้เลสิแต่ยังไม่เล่นอะไรเพื่อสิดีฮะน้องนายยังยิ่งจงจีนรู้น้องนายยังยิ่งมัน
ဒီနေ့အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့လက်ရှိကြုံတွေ့နေရတဲ့ပြဿနာတွေဖြေရှင်းနေနေရမှာနိုင်ငံရေးနည်းအရချင်းကပ်ပြီးတော့နိုင်ငံရေးသဘောဝိုင်းကနေတဆင့်ဖြေရှင်းနိုင်မှုဟာပို့ပြီးတော့အဓိကကျတယ်လို့ကျွန်တော်ကသုံးသပ်ပါတယ်။ဟုတ်ကဲ့တော်တော်များများတင်ကျွန်တော်နောက်ထပ်ဆက်ခုနှစ်မှာညဉ့်ဉေးအလားလားဘလောက်များမြင်ထားပါသလဲ
ဟိုစတိတ်ကောင်ဆယ်ကလည်းစီဝဲခေါ်ပြီးတော့မှဥပမာဟိုဘက်မှာဆိုနိုင်ငံရေးပါတီဆိုရင်တော့တိုင်းဒေသကိုစားပြုဥက္ကွန်ထူးလူမျိုးနောက်ပြီးတော့မှရပ်ဖဲဆိုရင်တော့ဥမင်းကိုနိုင်လူမျိုးနောက်ပြီးတော့မှဟိုအလင်းဖတ်မထိုးသေးတဲ့လင်းနေကိုင်နဲ့လင်းဖတ်ထူးပြီးတဲ့လင်းနေကိုင်အကြီးကြီးတွေဥပမာလင်းဖတ်မထိုးသေးတဲ့သူဆိုရင်တော့ဘုချုပ်ကြီးအင်ပါလာလူမျိုးနောက်ပြီးတော့မှလင်းဖတ
ဒီမှာဒီဆောက်ရမယ်ပြီးတော့မှနိုင်ငံရေးမူပေါင်းတဲ့ချက်မှပြီးတော့မှအဲ့ဒါနောက်ပိုင်းမှာဇူပီဒီကျစီတဲ့နောက်ပြီးတော့ငင်လာခံတော့ကျင်းပမယ်ဆိုရင်တော့ပုံမှုပြီးတော့မှနှစ်တရာစီတဲ့ပွဲလို့ကျွန်တော်အမြင်နဲ့အဲ့ဒါကြောင့်အဲ့လိုမျိုးအရင်လုပ်ကြည့်မှပဲဆက်လက်သွားမယ်ဆိုတော့ပိုကောင်းမယ်လို့ထင်နေကြ။ဟုတ်ကဲ့ပါဆလိုက်ကျေးဇူးအများကြီးတင်ပါတယ်။ခုနဆလိုက်ပြောသွားတဲ ဟိုအစပြန်သွားနေတယ်လို့ဥမာဖက်ဒရယ်ဆိုတာကိုရောအားလုံးကကြားရလားဒေါ်ဆန်းစုကြည်လူငယ်တွေနဲ့စကားဝေးမှာပြည်တော်စုစိတ်သက်ဆိုတာဘာလဲလို့ဒေါ်ဆန်းစုကြည်ကမေးခွန်းထုတ်သွားပါတယ်ကျွန်တော်လည်းကိုကိုကိုပြန်မေးကြည့်ပါတယ်ငါကိုယ်တိုင်ရောပြည်တော်စုစိတ်သက်ကိုနားလည်ရလားလို့ကျွန်တော်ပြန်မေးကြည့်ပါတယ်ကျွန်တော်အဖြေတော့တိတိကျကျမရှိပါဘူးခင်ဗျာအခုကျွန်တော်တို့ Facebook ကတော်တော်ရှင်နောက်ထပ်နှစ်ဦးရဲ့ဆွေးနွေးချက်တွေကိုကောင်းလွန်ဦးကဖတ်ကြပေးပါဦးမယ်ကောင်းလွန်ဦးရဲ့ဖတ်ကြပါခင်ဗျာဟုတ်ကဲ့ပါနှစ်ထောင်စကုနှစ်မှာငင်းငယ်အတွက်တော့ကဲပါလေဦးမီးရဲ့အချိန်ကြာနဲ့မြန်လက်နက်ကန်ဖက်စလုံးဟာလက်နက်ရဲ့ပါဝါအရာတော်ကိုတည်လာနေကြပါတယ်လက်နက်ရှိချင်းကြောင့် အာနာရှင်လုတ်ပိုင်ခွင့်အလိုလိုရပြီးလုတ်ပိုင်ခွင့်ရှိရင်ကိုကျိုးစီဝါကိုလည်းအလိုလိုရနိုင်တာဖြစ်နေတာတွေသိရှိခန်းစားနေကြတော့ဘသူမှရရှိပြီးသားအာနာကိုမစွန့်ရင်မစွန့်လို့ချင်ကြပါဘူးလက်နက်ကန်ဖက်စလုံးကခေါင်းဆောင်တွေလည်းကြီးဝါချမ်းသာနေကြတာမျက်မြင်ဆိုတော့စွန့်လို့ဖို့ခဲရင်ပါတယ်သူတို့တွေကိုကြည့်ပြီးနောက်လူမျိုးစုတွေကလည်းအားကျလာပြီးတော့သူတို့ကလည်းကြိုးစားလာကြမှာပါပဲနောက်တစ်ယောက် ဒီနေ့ညင်းညင်းမျိုးကိုမျက်ွယ်ကြည့်လို့ဖြစ်ဖို့လေမိသူတော့အကြောင်းပြချက်ကောင်းမျိုးဖြစ်နေပါစေမျက်ွယ်ကြည့်လို့ရနေလို့ဖြစ်လို့ပါပဲဆိုပြီးရေးထားပါတယ်ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်အကောင်လုံးကြီးဒါကကျွန်တော်တို့ Facebook ကသွားရှင်တချို့သွားရှင်နှစ်ဦးရဲ့ဆွေးနွေးချက်ပေါ့လေဆိုတော့အခုကခင်ဗျာခုနသွားရှင်တယောက်ဆွေးနွေးသွားရတဲ့အချိန်မှာပါပါတယ်ဘုသူမြတ်ပြောသွားတဲ့
ဒီဖက်ဒီဖက်တို့ ဆိုရတယ်လို့ဖြစ်ပြီးတော့ကျွန်တော်တို့လည်းကိုယ်နိုင်ငံမှာကိုချုပ်ရွေးနေကိုရှိတဲ့ပုံစံဖြစ်နေတော့ဒါကြောင့်ဘုသူများတော့တပုံးတို့လည်းတပုံးတူတူပါပဲဆိုတဲ့သဘောမျိုးပြောခဲ့တာဖြစ်ပါတယ်တိုးတော်လည်းပဲကျွန်တော်တို့2005အောက်တိုဘာ55မှာဆမ္မတကြီးဦးသိန်းစိန်ရရဘာတပိုင်းမှာလေးတပိုင်း ဆိုရလက်ထက်မှာဒီအစီအစာချုပ်ကိုဖောင်ဒေးရှင်းချပြီးတော့နိုင်ငံရေးဆွေးနွေးပွဲပွားမယ်ဆိုတဲ့ဆုံးဖြတ်ချက်အချိန်မှာကြံခဲ့တဲ့အဖွဲ့ကျွန်တော်တို့ဖိတ်စာရတာ55ဖွဲ့ပေါ့55ဖွဲ့မှာ10ဖွဲ့ကပါလာပြီးတော့ကြံခဲ့တဲ့9ဖွဲ့ရဲ့ဘယ်လိုဆုံးဖြတ်ချက်ကတော့ဒီဆွေအာဏာရှင်တပိုင်းတစ်ပါးဖြစ်တဲ့ဥပဒေစိန်လက်ထက်မှာတော့တို့အနေနဲ့ပါဝင်ခြင်းမပြုနိုင်ဘူးအားမ ปูบ้องฝ่ายมาเลยโดยเฉพาะสมเพชรเนี่ยดีเบสเซนเลือกมาปูบ้องยังไม่ใช่เราอย่างที่เราไม่ใช่แต่การจ้าเราและด้วยดีเป้าเว้นมัวในการถ้าก้ามัวพิจูรุทุยดีดิมูลิตินิจายุ่งก็ได้ส่วนเลือกยาวมาเลยการจ้าเราจังเกอร์ปกติเนี่ยดี ทุ่มเช็คเช็คกับอากุลที่กองเทมพอในบิดาเราจันนโรอ่างอ๋อเดียวบอกว่าแต่เกิดเราตัวนี้เนี่ยที่สองจีเดกาละโยลุเชนเราตั้งนี้ชีวารีโอเคตัวอากุลและชีเดียวเว้นตัวยามาเลยเวดาวที่ดูตัวยามาเลยเวตัวยังลงงานเดียสตัวนี้เป็นตัวดีนะท้องสักคนอ่ะจันนโรดีปีกาจะเสียเนี่ยในสมัยเวมาอารมณ์ป่าวด้วยคนหลังกองเลยสุดเลยตัวมือเรา
จังเลยวิโดตรงตาเป็นเนี่ยสุดเลยหามวิโดจังว่าท้อใจกันเอาเขาเลย
โอเคตอนนี้มือดีสักแก่สี่ยาบ้างไหมช่วยสกัดเดียวบ้างไหม
โอ้โหคุณอาคงก็สนิทด้วยเทมาบอลีแต่แค่นั้นแหละสิ่งที่มาจันนโรชั้นดีเนี่ยเอาไปเนี่ยก็สิ่งที่มาแต่บุรีอ่ะสักไอพี่นี่ว่าไอ้ข้าจารอไอ้แต่บุรีกูนายกว่าแต่สิ่งนั้นมันทุ่มดีเลยแต่นั้นแหละไม่กันพูดสิ่งนี้สูญยังเนี่ยตั้มรู้จามาช่วงจีมูจะเส้นสิ่งเดียวลุ่มยี่มาเลย
Okay, kena. Alam, jadi di mana kena? Air lain sistem di mana cincin dua bawah ini, nampak di mana cincin ni ama, jangan sungkan apa kena.